Welcome to the Voice of America in Burmese.
Mingla Manakin Kadamia, Shilan Tami Javazishin. Washington Mural VOA American Tangani, Natal Sangaguni, July Lasse, yet, Taujani Ninakin season ago, Nemasanoja Menechau Nagani Kunanai tea, Langdometer Nesale, Thompson Nine, Lesa Gurugani, Dayai Tony Domavashi.
ကျမအင်ဂျင်နိုင်ပါငလာမနေ့ကမှာခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုရရနိုင်နေကျွန်တော်ကြော်ကြော်သိင်းကြည့်နေမှာပါအီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာဆုံးဖြတ်ချက်မချနိုင်ရင်ဆွေးနွေးပွဲကိုအဆုံးသတ်ဖို့စစ်ဆက်သူတွေအစင်းသင်းရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဒါဒုလနဲ့ပြည်ပင်ဒါစီရေးကုလသမဂ္ဂသဘောတူစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်တဲ့အပ
သူတို့အမည်မဲ့စီးရင်တင်သွင်းထားတဲ့သူတို့အမည်မဲ့စီးရင်သွင်းထားတဲ့မြန်မာနိုင်ငံသားတချို့ကိုပယ်ဖျက်ကြောင်းဖော်ပြထားပါတယ
် That's the thing about the process it's very difficultyou have to look at the wording of the statement
ဒါကတော့အမည်မဲ့စီးရင်ပယ်ဖျက်မှုကိုနဲ့ပတ်သက်ပြီးတော့ HRW ပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်သွားတာပါတင်းစီစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်ပဋိပက္ခတွေဖြစ်နေတဲ့တိုင်းဒေသတွေမှာရွေးကောက်ပွဲကျင်းပဖို့မတေမချာဖြစ်နေတဲ့အခြေအနေတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင်
အီရန်နျူကလ িয়ার ရေးဆက်ဆက်ညှိနှိုင်းပွဲတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်ကြဘူးဆိုရင်တော့ဆွေးနွေးပွဲကိုအဆုံးသတ်ဖို့ဆက်ဆက်ညှိနှိုင်းရမှုတွေအစင်းသင်းရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။သဘောတူညီချက်တရရဖို့အတွက်အလောတကြီးလုပ်မှာမဟုတ်ဘူးလို့ဩစတြီးယားနိုင်ငံဗီယက်နာမြို့မှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုပြောပါတယ်။ပြည်ပြည့်စုံတဲ့သဘောတူညီချက်တရကိုဦးတည်တဲ့တကယ်တိုးတက်မှုရနိုင်ပြီဆိုတာကိုမစ္စတာကယ်ရီကအရေးအမွေပြောပြီးဘယ်လိုသဘောတူညီချက်မဆိုရဲကောင်းမွန်မှုကအဓိကအချက်ဖြစ်တယ်လို့ဆိုပါတယ်။ဒီသဘောတူညီချက်ဟာရပ်ပိုင်းသတင်းပတ်ပိုင်းလာပိုင်းလောက်အတွက်သာမဟုတ်ဘဲဆယ်စုနှစ်ပေါင်းများစွာအတွက်ဖြစ်ပြီးတော့ဒါကရည်ရွယ်ချက်ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်တရားရဖို့အတွက်လိုအပ်တဲ့အချိန်ကာလအထိသူ့အနေနဲ့ဗီယက်နာမ်မြို့ဆွေးနွေးပွဲမှာပါဝင်သွားမှာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗာဇာရီဖ်ကပြောပါတယ်
။ခရီးနိုင်ငံအပူတပြင်းလိုအပ်နေတဲ့ငွေကြေးထောက်ပံ့ကိုထပ်ပေးမပေးအဆုံးဖြတ်ပေးကြတော့မယ်ဥရောပဗန္ဓာရေးဝန်ကြီးတွေစီခရီးနိုင်ငံကသူတို့ရဲ့စီးပွားရေးပြုပြင်ပြောင်းစီးပွားရေးပြုပြင်ပြောင်းလဲတဲ့နောက်ဆုံးအဆိုပြုချက်ကိုကမ်းလှမ်းလိုက်ပြီဖြစ်ပါတယ်။ခရီးအစိုးရရဲ့ဒီအဆိုပြုချက်မှာဘာတွေပါဝင်လဲဆိုတာသိမသိရသေးပေမဲ့ဥရောပသမဂ္ဂတောင်းဆိုထားတဲ့ရောင်းကုန်ခွန်တိုးကောက်ရေးနဲ့အသုံးစရိတ်လျှော့ချရေးတို့ပါဝင်တယ်လို့သတင်းတွေကဖော်ပြနေကြပါတယ်။ဒီပြုပြင်ရေးကိုထောက်ခံမဲ့အရေးဂရီးပါလီမန်ကတောက်ကြနေမှာဆွေးနွေးမှာဖြစ်ပြီးတော့ဥရောပသမဂ္ဂထိပ်သီးတွေကဂရီးအခြေအနေကိုတနင်္ဂနွေနေ့အရေးပေါ်စီးပွေးကြမှာဖြစ်ပါတယ်။ဂရီးတို့အဖို့ဒါဟာနောက်ဆုံးအခွင့်အရေးဖြစ်တယ်လို့ဥရောပခေါင်းဆောင်တချို့ကဆိုကြပါတယ်။ပုံမိုချိုးချံချွေတာရေးကိုအကောင့်ထဲပေါ်ဖို့ဂရီးအစိုးရညှဉ်းဆန်းနေတဲ့အတွက်ဥရောပခေါင်းဆောင်တွေစိတ်ပျက်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ရှီမင်းနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးဖို့အတွက်တိုက်ခိုက်တာတွေကိုဒီသက်ဆန်တော်ချင်းတောက်ကြနေအစိုးမှခိတရက်ဆိုင်ထားမယ်လို့ကုလသမဂ္ဂကကြေညာလိုက်ပါတယ်။ဆော်ဒီအာရေဗျဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုရထားပြီးဟူဒီတပုံတွေပေါ်တိုက်ခိုက်မှုတွေကိုညှနာထားမှာဖြစ်တာကြောင့်နိုင်ငံတော်ကယီမင်နိုင်ငံသားတန်ပေါင်းများစွာအတွက်အကူအညီတွေပေးနိုင်မှာပါ။လူသားချင်းစာနာမှုအကူအညီပေးရေးထွင်းချက်မဲ့တိုက်ပွဲရက်ဆိုင်မှုဟာရမဒန်ဥပုလ္လအဆုံးအထိဆက်သွားမယ်လို့ကုလသမဂ္ဂပြောခွင့်ရစတက်ဖနီဒူဂျာရစ်ကပြောပါတယ်။မူဆလင်တွေရဲ့ဥပုလ္လကိုစုံတဲ့အထိမ်းအစ်ပွဲတော်ကိုဇူလိုင်လ18ရက်နေ့မှာလုပ်ဖို့စီစဉ်ထားပါတယ်။နိုင်ငံကကအတိမတ်ပြုထားတဲ့ယီမင်တပ်ရာအက်ဒ်ရဘူမန်ဆူဟာဒီနဲ့ပြီးခဲ့တဲ့နှစ်နောက်ပိုင်းကမြို့တော်ကိုသိမ်းပိုက်လိုက်တဲ့ဟူဒီတပုံတွေအကြအပြစ်ခတ်ရဆဲဖို့ကုလသမဂ္ဂကအချိန်ပေါင်းများစွာဂျားဝင်ဆစ်ဆက်ပေးမှုပါတယ်။ဇော်ဒီဦးဆောင်တဲ့လူကြောင့်တိုက်ခိုက်မှုကိုမတ်လနောက်ပိုင်းမှာဆက်လုပ်ခဲ့တာကြောင့်ယီမင်နိုင်ငံသားအများပြားဟာတိုက်ပွဲတွေအဖြစ်များတဲ့အဓိကမြို့တော်တွေကနေထွက်ပြေးသွားကြရပါတယ
်။အမေရိကန်နဲ့အရပ်စော်ဘွားများနိုင်ငံတွေက IS Islamic အစွန်းရောက်တွေကိုတံပြန်တဲ့ကြိုးပမ်းမှုအတိတ်တရက်ကိုဗုဒ္ဓဟူးနေ့မှာအစတင်လိုက်ပါတယ် IS စစ်သွေးကြွအယူဝါဒတွေကိုရင်ဆိုင်ဖို့လူမှုကွန်ရက်စာမျက်နှာတွေကိုအသုံးချပြီးဒေတာတွင်းကသဘောထားမတင်းမာတဲ့သူတွေနဲ့လွတ်လပ်ခွင့်ကိုလက်ခံတဲ့သဘောထားတွေကိုဖော်ပြသွားဖို့ဖြစ်ပါတယ်အဘူဒါဘီအခြေစိုက်ဆာဝက်စင်တာက Twitter နဲ့ YouTube စာမျက်နှာတွေမှာဖော်ပြတဲ့သတင်းစကားတွေနဲ့ဗီဒီယိုတွေမှာတော့စစ်သွေးကြွတွေဟာအမုန်းတရားတွေအကြောက်တရားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေအပေါ်လက်မခံတဲ့အယူဆတွေကိုပြန့်နှံ့အောင်အစ္စလမ်ဘာသာကိုမလိမ့်တပတ်လုပ်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လွတ်လပ်ရေးနဲ့မတိုင်ခင်သတင်းပတ်တွေအတွင်းက အကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်တချို့ကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကနိုင်နေနိုင်ခဲ့တယ်လို့ FBI အကြီးအကဲ James Comey ကကြာသပတေးနေ့မှာပြောလိုက်ပါတယ်လူ၁၀ယောက်ထက်မနည်းကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အဲ့ဒီလူတွေဟာဘယ်နေရာမှာဘာကိုတိုက်ခိုက်ဖို့ကြံစည်နေတယ်ဆိုတာကိုတော့သူကအသေးစိတ်ပြောကြားသွားခဲ့ခြင်းမရှိပါဘူးခင်ဗျာ
UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြံနေမနေ့ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂဓာတုလက်နက်ပိတ်ပင်ဒါစီအဖွဲ့ OPCW မှာမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်သဘောတူလက်မှတ်ရေးထိုးလိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်
။ The United States is pleased to welcome Burma as the 191st state party to the Chemical Weapons Convention. We fully support Burma's efforts and continue to offer our technical experts to assist.
ဓာတုလက်နက်ပိတ်ပင်ဒါစီဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကို192နိုင်ငံမြောက်အဖြစ်မြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။မြန်မာနိုင်ငံရဲ့ဂျူပန်အထောက်အမှုတွေပေါ်ကျွန်တော်တို့အပြည့်အဝထောက်ခံပြီးသဘောတူစာချုပ်ကိုမြန်မာနိုင်ငံအကောင့်ထဲပို့ရမှာကျွန်တော်တို့ရဲ့လုပ်ငန်းပိုင်းကျွမ်းကျင်မှုကိုလိုအပ်သလိုကူညီထောက်ပံ့ဖို့ဆက်ပြီးကမ်းလှမ်းသွားမှာပါ။ဒီစာချုပ်ကိုမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်တာကဓာတုလက်နက်တွေရဲ့ဘေးရန်တွေလုံးဝပပျောက်သွားအောင်လုပ်ဖို့နိုင်ငံတကာအသံဝင်ကညီမှန်းထားတာနောက်တစ်ဆင့်ပိုပြီးနှိကက်သွားတာပါပဲလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျွန်ကာဘီကစာသားပရင်းနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါအခုလိုမျိုးမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်တာကြောင့်နိုင်ငံတွင်းကဓာတုပစ္စည်းဆိုင်ရာထုတ်လုပ်မှုစမ်းသပ်မှုတွေကိုနိုင်ငံတကာရဲ့စစ်ဆေးမှုခံယူရတော့မှာပါဓာတုလက်နက်ထုတ်လုပ်တိုလောင်းအသုံးပြုမှုတွေကိုတားမြစ်တဲ့ OPCW အဖွဲ့ဝင်ဖြစ်လာတာကြောင့်မြန်မာနိုင်ငံဟာဓာတုလက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နိုင်ငံတကာကိုသက်သေပြဖို့စစ်ဆေးခံရေးအစဉ်အသင်းဖြစ်နေပြီလို့လည်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်က VOV ကိုပြောပါတယ်
။ထိုင်းနိုင်ငံပန်းဖြေစခန်းမှာဗြိတိန်နိုင်ငံသား၂ယောက်ကိုတတ်ခဲ့တယ်ဆိုပြီးဆွဆွဲခံနေရတဲ့မြန်မာနိုင်ငံသား၂ယောက်ရဲ့အမှုကိုကြာသပတေးနေ့ကဆက်လက်စစ်ဆေးခဲ့ပါတယ်။ဒီမှုမှာထိုင်းရဲတွေကသူတို့ကိုညှဉ်းပန်းနှိပ်စက်ပြီးအတင်းကျပ်ဝန်ခံခိုင်းခဲ့တယ်ဆိုပြီးပြောဆိုတာတွေလည်းထွက်ပေါ်နေပါတယ်။ဒုတိယနေ့အဖြစ်ဆက်လက်စစ်ဆေးတာမှာစမွေခရိုင်တရားရုံးကနေပြီးတော့တပ်သေးအထောက်အထားတွေရယူခဲ့တဲ့ရဲစုံစမ်းစစ်ဆေးအရာရှိကိုသူရှာဖွေတွေ့ရှိခဲ့တဲ့အချက်တွေနဲ့ဘာတွေကိုပြန်ပြီးစစ်ဆေးနိုင်မလဲဆိုတာတွေကိုရှင်းပြနိုင်ဖို့အတွက်ခေါ်ယူခဲ့တာဖြစ်ပါတယ်။တပ်သေးကအထောက်အထားတွေကိုပြန်လည်စစ်ဆေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့ကသဘောတူညီမှုမရခဲ့ဘူးလို့မြန်မာရှေ့ပြောင်းလူသမားတွေဘက်ကလိုက်ပါပေးခဲ့တဲ့ရှင်းနေနှခုံချွန်ပူချက်ကသတင်းတော့တွေကိုပြောပါတယ်။ဗြိတိန်နိုင်ငံသားနှစ်ယောက်ဖြစ်တဲ့ဒေးဗစ်မေလာနဲ့ဟာနာဝစ်ထရစ်တို့ရဲ့အလောင်းတွေကိုပြီးခဲ့တဲ့စက်တင်ဘာ15ရက်နေ့ကတွေ့ရှိခဲ့တာဖြစ်ပြီးတော့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကို2014အောက်တိုဘာလဆန်းမှာဖမ်းဆီးခဲ့တာပါ။သူတို့နှစ်ဦးဟာအစောပိုင်းကသူတို့တတ်တာလို့ဝန်ခံခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့သူတို့ကိုညှဉ်းပန်းနှိပ်စက်ပြီးအတင်းကျပ်ဝန်ခံခိုင်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ထိုင်းရဲဘက်ကတော့ဒါကိုလက်မခံဘဲနဲ့ရင်ဆိုင်ထားပါတယ်ခင်ဗျာ
။တင်းချက်လက်တွေပေါ်ရုပ်စုရဲ့ထိန်းချုပ်မှုကိုခိုင်မာစေမဲ့ Cyber Bayern Dragon ရှိရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုရုပ်စုရကထုတ်ပြန်လိုက်တာကြောင့်လွတ်လပ်စွာပြောဆိုခွင့်သဘောထားကွဲလွဲခြင်းနဲ့ညာနာပစ္စည်းပိုင်ဆိုင်မှုအခွင့်အရေးတွေနဲ့ပတ်သက်ပြီးစိုးရိမ်လာကြပါတယ်။တရုတ်လွှတ်တော်ကဒီသတင်းပတ်တွင်ထုတ်ပြန်တဲ့ဥပဒေမူကြမ်းအရအင်တာနက်အသုံးပြုသူတွေရဲ့မှတ်တမ်းတွေကိုစုရကရယူနိုင်ခွင့်တရားမဝင်ဘူးလို့ယူဆတဲ့ရေးသားပြောဆိုချက်တွေကိုပိတ်ပင်နိုင်ခွင့်တွေပိုတိုးတက်သွားစေပြီးစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့ကွန်ပျူတာ software လျှို့ဝှက်သင်္ကေတတွေကိုအစိုးရကကြည့်နိုင်အောင်မဖြစ်မနေပေးရမယ့်အခြေအနေတွေရောက်သွားမှာပါအများပြည်သူလုံခြုံရေးကိုချိန်ချောက်တယ်လို့ယူဆတဲ့နေရာတွေမှာအင်တာနက်အသုံးပြုခွင့်ကိုစုရကပိတ်ပင်နိုင်မှာဖြစ်တယ်လို့အင်တာနက်အသုံးပြုသူတွေအနေနဲ့သူတို့ရဲ့နာမည်အရင်းကိုအသုံးပြုရမှာဖြစ်တာကြောင့်အစိုးရကကာလအတော်ကြာကြံ့စည်နေတာစနစ်တကျဖြစ်သွားစီတော့မှာပါ
ဗြိတိန်နိုင်ငံမှာကျင်းပနေတဲ့ဝင်ဘောဒန်မျိုးသမီးတူးချင်းတင်းနစ်ပွဲတွေမှာတော့ကမ္ဘာနံပါတ်1ဆရီနာဝီလျံနဲ့စပိန်နိုင်ငံကမူဂူရူဇာတို့ဖိုင်နယ်တက်သွားကြပြီဖြစ်ပါတယ်။ကြာသပတေးနေ့ကကစားခဲ့တဲ့ဆီမီဖိုင်နယ်ပွဲစဉ်တွေမှာအမေရိကန်ကကမ္ဘာနံပါတ်1ဆရီနာဝီလျံကရုရှားကအဆင့်လေးမာရီယာရှာရာပိုဗာကို 6-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဖိုင်နယ်ကိုတက်သွားခဲ့တာပါ။အစောပိုင်းကကစားခဲ့တဲ့ဆီမီဖိုင်နယ်မှာတော့မူဂူရူဇာကပိုလန်နိုင်ငံကရဝမ်စကာကို 6-3-6-3 နဲ့နိုင်ပြီးတော့ဖိုင်နယ်ကိုတက်သွားခဲ့တာဖြစ်ပါတယ်။ဖိုင်နယ်မှာတော့ကမ္ဘာနံပါတ်1ဆရီနာဝီလျံနဲ့မူဂူရူဇာတို့စနေနေ့မှာကစားကြမှာဖြစ်ပါတယ်။ဒီကနေ့တောက်ကြနေ့မှာတော့အမျိုးသားဆီမီဖိုင်နယ်ပွဲစဉ်တွေအဖြစ်နဲ့ကမ္ဘာနံပါတ်1ဂျိုကိုဗစ်နဲ့ပြင်သစ်ကဂတ်စကီတို့ကစားကြမှာဖြစ်သလိုကမ္ဘာနံပါတ်1ရောဂျာဖက်ဒရာနဲ့ဗြိတိန်ကအဆင့်3အန်ဒီမာရေတို့လည်းကစားကြမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုလူညုံရင်းမှာရုရှားနဲ့တရုတ်တို့ကိုနံပါတ်1နဲ့2အကြီးမားဆုံးချင်းချောင်းမှုတွေဖြစ်အမေရိကန်ဗိုလ်ချုပ်ကြီးတူဦးကသတ်မှတ်ပြောဆိုလိုက်ပါတယ်။ရုရှားဟာအမေရိကန်လူညုံရေးအတွက်အကြီးမားဆုံးချင်းချောင်းမှုဖြစ်ပါတယ်လို့ရေထပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကပြောလိုက်တာပါ။ပူးတွဲစီးဥစည်းချုပ်များအဖွဲ့အကြီးအကဲတွေဖြစ်သူကိုခန့်အပ်ရေးအတည်ပြုပေးမဲ့ အထက်လူတော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီကြာသပတေးနေ့ကျင်းပပွဲတွင်ဗိုလ်ချုပ်ကြီးဒန်ဖို့ကအဲဒီလိုပြောတာပါရုရှားရဲ့ပြုမှုလှုပ်ဆောင်ပုံအပေါ်အမြဲတမ်းသတိထားနေရတယ်လို့သူကဆိုပါတယ်အမေရိကန်အနေနဲ့ယူကရိန်းကိုတိုက်ခိုက်ရေးစစ်လက်နက်ပစ္စည်းကိရိယာတွေထောက်ပံ့တင်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးစီရေးအမြင်ရဆိုရင်တော့အဲ့ဒါဟာကျူးကျောင်းစီလျော်တဲ့တုံ့ပြန်လှုပ်ဆောင်မှုပါလို့ဗိုလ်ချုပ်ကြီးဒန်ဖို့ကပြန်ဖြေပါတယ်တရုတ်နဲ့ပတ်သက်လို့တော့အမေရိကန်ရဲ့ရန်သူမဟုတ်ပေမဲ့လည်းအမေရိကန်လူကြိုးရေးနဲ့ပတ်သက်လာရင်တရုတ်နိုင်ငံရဲ့စီးရေးဆွမ်းဆောင်ရည်ကိုလိလဆန်းစစ်ရမှာသူ့ရဲ့တာဝန်ပဲဖြစ်ပါတယ်လို့ပြောပါတယ်။2015ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းခန့်မှန်းချက်ကိုအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ကကြာသပတေးနေ့မှာရှင်းချလိုက်ပါတယ်။အဓိကအကြောင်းရင်းကတော့ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့ IMF ကပြောပါတယ်။ဒီနေ့ပထမ3လအတွင်းဆိုးရွားတဲ့ဆောင်းရွာတီနဲ့ကြုံရတဲ့အကြောင်းပါပဲ။အမေရိကန်စီးပွားရေးနှိမ်ကြတာကအခုအခြေအနေကိုအများကြီးထင်ရနေတယ်လို့ IMF ကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တောက်ချန်နေနေခင်းနိုင်ငံတကာသတင်းတွေကိုကိုချွတ်ချွတ်သိန်းနဲ့ကိုရဲနိုင်တို့ကပြောပြသွားတာပါရှင်ကွယ်လွန်သွားပြီဖြစ်တဲ့ဝင်းကြီးချုပ်ဟောင်းဒုပိုချုပ်ကြီးစိုးဝင်းနဲ့ဒုပိုချုပ်ကြီးမောင်ဘိုတို့အပါအဝင်စီဝိုင်းလုပ်ငန်းရှင်ခရိုနီဦးတေဇာရဲ့ဇနီးဒေါ်တီရာဇော်တို့၃ဦးကိုအမြင့်မဲစီးရင်ကနေပယ်ဖျက်လိုက်ကြောင်းအမေရိကန်ဗန်နာရေးဝင်ကြီးဌာနကမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်ဇူလိုင်လ၉ရက်နေ့ရက်စွဲနဲ့အဲ့ဒီကြေညာချက်မှာအမေရိကန်ဗန်နာရေးဝင်ကြီးဌာနလက်အောက်က OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ဆိုင်မှုပစ္စည်းထိန်းချုပ်ရေးဌာနရဲ့ SDN ခေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့အထူးသတ်မှတ်ထားတဲ့နိုင်ငံတွေနဲ့လူပုဂ္ဂိုလ်တွေစီးရင်ကနေသူတို့သုံးရဲ့နာမည်တွေကိုပယ်ဖြတ်ကြောင်းဖော်ပြထားတာပါဒုဗိုလ်ချုပ်ကြီးဆိုဝင်းနဲ့ဒုဗိုလ်ချုပ်ကြီးမောင်ဘိုတို့နှစ်ဦးကွဲလွန်သွားပြီဖြစ်တဲ့အတွက်အရင်ကအမည်မဲစီးရင်သတ်မှတ်ချက်တွေနဲ့ကိုက်ညီခြင်းမရှိတော့တာကြောင့်သူတို့အမည်တွေကိုပယ်ဖြတ်လိုက်တာဖြစ်တယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးက VOA မြန်မာပိုင်းကိုအီးမေးလ်နဲ့ပေးပို့တုံ့ပြန်တဲ့စာမဖော်ပြထားပါတယ်ဒါ့အပြင်ဒေါ်တီရာဇော်ကိုစစ်ဘိုလ်ချုပ်တွေနဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီဦးတေဇာရဲ့ဇနီးဖြစ်လို့2009ခုနှစ်ဖြည့်ဆွက်ချက်အမည်မဲစီးမှပူးတွဲထည့်သွင်းခဲ့တာဖြစ်ပေမဲ့အခုသူ့ရဲ့အခြေအနေပြောင်းလဲသွားပြီဖြစ်ပြီးအရင်သတ်မှတ်ချက်တွေနဲ့မကိုက်ညီတော့တဲ့အတွက်သူ့ကိုလည်းအမည်မဲစီးကပယ်လိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးရဲ့စာမှရေးသားထားပါတယ်။အခုလိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကမြန်မာအမည်မဲစင်းတချို့ပယ်ဖြတ်လိုက်တာကိုကြိုဆိုပေမဲ့လည်းခိုင်လုံတဲ့အကြောင်းရင်းတွေကိုအများပြည်သူသိအောင်ဗန်နာရေးဝန်ကြီးဌာနကဖော်ပြသင့်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Dave Mathiasen က VOA ကိုပြောပါတယ
် That's the thing about the process it's very difficultyou have to look at the wording of the state
ဒါတို့ရဲ့လုံမျိုးလုံစင်ဖြစ်ပါတယ်တို့ကြီးညာချက်မှာဖော်ပြထားတဲ့စကားလုံးတွေကိုကြည်ရင်ကျွန်တော်တို့အတွက်ဘာကြောက်ဆိုတဲ့အချက်တွေသိရဖို့ခက်ခဲပါတယ်။ဗန်နာရေးဝန်ကြီးဌာနအနေနဲ့ဘလို့အချက်တွေကြောင့်အမည်မဲစင်းကနေသူတို့ကိုပယ်ဖြစ်တယ်လဲဆိုတာအများပြည်သူသိခွင့်မရှိတဲ့သဘောမျိုးဖြစ်နေပါတယ်
။ဒါ့အပြင်အမေရိကန်ဗန်နာရေးဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးဆက်ပြီးချိုးဖောက်နေတဲ့အာဏာပိုင်တွေရဲ့အမည်စင်းတွေကိုထတ်တိုးပြီးထုတ်ပြန်တင်တယ်လို့မြင်ကြောင်း Dave Mathiasen ကအခုလိုပြောပါတယ
်။ But I think the most important thing here is that if the US Treasury
ဒီကနေ့ထုတ်ပြန်တဲ့သတင်းဟာအမည်မဲစီးရင်ထပ်ပြီးတိုးတယ်ဆိုတာမျိုးဖြစ်တင်ပါတယ်။အမေရိကန်ဆိုရရဲ့အလုပ်ဖြစ်တဲ့မူဝါဒအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးစနစ်တကျချိုးဖောက်နေသူတွေဒါမှမဟုတ်ပြုပြင်ပြောင်းလဲရေးကိုနောက်ရှက်နေသူတွေရဲ့အမည်စီးရင်ကိုထုတ်ပြန်တင်တာပါ
။ SDN အမည်မဲစီးရင်ကနေပယ်ဖြတ်ခံရသူတွေစီးရင်တွေထဲမှာတော့မြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တအုပ်ဖြစ်တဲ့ဦးဝင်းအောင်ရဲ့အမည်ကိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကဧပြီလကကြေညာခဲ့တာပါ။ပြောခွင့်ရအမျိုးသမီးရဲ့ VOA မြန်မာပိုင်းကိုတုံ့ပြန်တဲ့စာမှာတော့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုဆက်ပြီးအကူအညီပေးသွားမှာဖြစ်ပေမဲ့နိုင်ငံတွင်းပြောင်းလဲတဲ့အခြေအနေတွေပေါ်မူတည်ပြီးတော့တုံ့ပြန်ဖို့အတွက်နောက်ထပ်အမည်မဲစီးရင်တွေတိုးတာဒါမှမဟုတ်ပယ်ဖျက်တာမျိုးတွေရှိနေမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကတော့ SDN အမည်မဲစီးရင်နဲ့ထပ်တိုးဖော်ပြခံရသူတွေထဲမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းဩစာကြီးမားသူတဦးဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအောင်တောင်းကိုဖော်ပြခဲ့ပါတယ်။သူဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုအားနည်းအောင်အကြမ်းဖက်ဖိနှိပ်မှုတွေနဲ့အာဂတိလိုက်စားမှုတွေကိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်ခဲ့သူတဦးဖြစ်တယ်လို့ဗန်နာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာရေးသားထားပါတယ်ရှင်။
တော်ရှင်များခင်ဗျာအထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရေးအခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲတော်ရရှင်အနေနဲ့မိမိရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရဲကိုမင်းမြန်လူရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ကတော့ VOA မြန်မာပိုင်းကသောရရှင်တွေရဲ့သဘောထားအမြင်တွေကိုဖိတ်ခေါ်ဆွေးနွေးနေတဲ့တိုက်ရိုက်လေလာရေးအစီအစဉ်ဖြစ်ပါတယ်။စနေနေ့ညမှာတင်ဆက်မှာမို့သောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်ရှင်။အထွေထွေရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လိုတော့တဲ့အချိန်မှာတိုင်းရင်းသားဒေသတချို့မှာတော့မြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မဲဆန္ဒနယ်မြေအားလုံးမှာရွေးကောက်ပွဲကျင်းပနိုင်ရေးမသေးမချာဖြစ်နေပါတယ်။လက်တလုံးမှာလည်းနိုင်ငံတဝန်းလုံးမှာမဲဆန္ဒရှင်စည်းရင်းလွဲမှားမှုတွေပြင်ဆင်နေကြရမှာတိုင်းရင်းသားဒေသတွေမှာတော့လုံခြုံရေးအခြေအနေတွေကြောင့်မဲဆန္ဒရှင်စည်းရင်းနဲ့မဲပေးခွင့်ဆုံးရှုံးမဲ့အရေးနဲ့လည်းရင်ဆိုင်နေကြရပါတယ်။မတ်တန်ကြီးထိုက်ကဆက်သွယ်တင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းမဲ့လိုတော့တဲ့အချိန်မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစစ်ရေးအခြေအနေကတင်းမာနေစေဖြစ်ပါတယ်။လက်တလုံးမှာလည်းကရင်ပြည်နယ်အတွင်းကရင်လက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေရှိနေသလိုကရင်တိုင်းရင်းသားလက်နက်ကိုင်တို့ထိန်းချုပ်ရာဒေသတွေကပြည်သူတွေအနေနဲ့တော့လာမဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရမှာမဟုတ်ဘူးလို့ဖလုံစောဒီမိုကရက်တစ်ပါတီရဲ့လွှတ်တော်အမတ်နော်စေးဝါကပြောပါတယ်
။ကျွန်မတင်တာတော့ဒီကရက်တစ်ခါတော့လို့ပေါ့နော်မီယာအစုံတော့ရေပောက်ပြောဖြစ်မယ်ဒါပေမဲ့လက်နက်နေကလုံးနိုင်ဘူးကယူအားတို့ကြတော့မပါမှာယူနေအရုံတော့ပါမှာပါဒါပေမဲ့တချို့ကြီးရည်ကြံခဲ့မှာပါ
ကရင်ပြည်နယ်ရင်းကမြို့နယ်တိုင်းမှာတော့ရွေးကောက်ပွဲကျင်းပနိုင်ပွဲရှိပေမဲ့မဲဆန္ဒပေးပိုင်ခွင့်ရှိသူတိုင်းတော့မဲပေးခွင့်ရမယ့်အခြေအနေမရှိဘူးလို့နော်စေဝါပြောခဲ့တာပါတချိန်တည်းမှာပဲရှမ်းပြည်နယ်အရှေ့ပိုင်းတလွားမှာလည်းစီရေးတင်းမာမှုတွေကရှိနေပါတယ်ကိုကန့်ဒေသလောက်ကင်မြို့ဟာစစ်အုပ်ချုပ်ရေးကျင့်သုံးနေသလိုရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာလည်း TNL တောင်းပလောင်တပ်တို့နဲ့မြမတပ်မတော်တို့နေ့စဉ်ဆိုသလိုတိုက်ပွဲတွေကရှိနေပါတယ်။ကိုကန့်ဒေသလောက်ကင်နယ်ကုန်းချမ်းတို့မှာတော့လက်တလုံးမဲဆန္ဒရှင်စီရင်ကောက်ယူနေပြီးအခြေအနေကလည်းတည်ငြိမ်လာတာကြောင့်ရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာရှိပါတယ်လို့ရှမ်းပြည်နယ်တွင်းမှာအဓိကဝင်ရောက်ရှင်ပြိုင်မဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါတယ်
ကိုကဒီကအလောက်ကိုင်းနဲ့ကိုရဲ့နမျိုးနယ်ပဲရှိတာပဲလေအဲနမျိုးနယ်လုံးကရှိကြတာတော့ခုလောလောဆယ်ကြည့်ရတာတော့ရေကောက်ပွဲဖြစ်နေပုံပေါ်တယ်ဗျသူတို့မဲဆင်းနေပြန်ပြည့်စုံနေတော့ကြားတယ်သူစားမှာကဒီအကုန်လုံးမဲဆင်းအကုန်လုံးပါအောင်လို့ကျွန်တော်ပြောအောင်မဟုတ်အဲ့ဒါတော့ကျွန်တော်ဟိုမဲဆင်းအကုန်လုံးတချို့အရာမပါအောင်လေမပါရအောင်လေကျွန်တော်ပါအောင်တော့လောက်အောင်ပေါ့ကျူစားမှာပေါ့
ဒါပေမဲ့လည်းရှမ်းပြည်နယ်တွင်းမှာမဲဆန္ဒရှင်စည်းရင်းတွေမှားယွင်းနေတာကြောင့်မဲပေးပိုင်ခွင့်ရှိသူအားလုံးတို့မဲပေးခွင့်ရရေးအတွက်ကိုတော့စိုးရိမ်နေရဆဲဖြစ်ပါတယ်။ရှမ်းပြည်နယ်တွင်းကဝကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတော့ရွေးကောက်ပွဲတွေကျင်းပနိုင်မှာမဟုတ်ဘူးလို့လည်းဦးဆိုင်အိုက်ပေါင်းကပြောပါတယ်။လက်တလောတိုက်ပွဲတွေဖြစ်နေပြီးတောင်းနယ်ချီတဲ့ဒေသခံတွေစစ်ပြေးဆစ်ရှောင်နေကြရတဲ့ကချင်ပြည်နယ်တွင်းမှာတော့မဲဆန္ဒရှင်စည်းရင်းရောရွေးကောက်ပွဲကျင်းပနိုင်မဲ့အရေးမှာပါမတိကျမှုတွေရှိနေသေးတာဖြစ်ပါတယ်။စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကအခုလိုပြောပါတယ
်။အဲစစ်ဆောင်ကလည်းစစ်ဆောင်စခန်းမှာလုပ်မယ်လို့ကြားထင်တာပဲ။ကျွန်တော်တို့လည်းဒီမှာကြာနေတဲ့ခါကျဘယ်လိုလုပ်ထားလဲတော့မသိဘူး။အဲစခန်းนี่လည်းသူ့ဟာနဲ့သူတို့လုပ်မယ်လို့ထင်တာပဲ။ဒါတော့ကော်မရှင်ကပဲသိမှတင်တယ်။ဒါပေမဲ့အခုတော့ဒီမှာမဲဆန္ဒနဲ့မှာဘာမှတိုက်ပွဲမဖြစ်ဘူး။ဖြစ်တာအဲဖက်ကတ်လို့ပါလို့အဲဖက်ကတ်လို့ပါလို့ပဲဆိုတော့အဲဒါကဒီဟိုဘောမင်းမိအခြေအနေအဲ့ဘက်ကဒေတာကဟိုအနာတိုင်းနေဘယ်လိုပြင်ပြလာမလဲတော့မသိဘူး။ ၂၀၁၀တုန်းကတော့ရေကောက်ပွဲမကျင်းပတဲ့နေရာနဲ့နေရာရှိပါတယ်။အဲ့ဒါကစွန်ပရာဘုံပြည်နယ်တနေရာနဲ့ဒီကျွန်တော်တို့ဉာဏ်ရံကပြည်နယ်တနေရာပေါ့နော်။အဲ့ဒီနေရာဖြစ်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်လို့ကြေညာထားပြီးလွှတ်တော်အမတ်လောင်းတွေကိုလည်းစတင်လက်ခံတော့မှာဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့မဲဆန္ဒရှင်စီပြင်းစင်ဖြစ်ဆွတ်မှုတွေအပြီးမတက်နိုင်သေးသလိုတိုင်းရင်းဒေသမှာလည်းစစ်ရေးတင်းမာမှုတွေကြောင့်လာမယ့်ရွေးကောက်ပွဲမှာဆန္ဒမဲပေးပိုင်ခွင့်ရှိသူအားလုံးတို့မဲပေးနိုင်ခွင့်ရရှိဖို့ကတော့တေချာရည်ရမှုမရှိသေးပါဘူးရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါရှင်။အခုလိုမြန်မာနိုင်ငံကအခြေအနေတွေကိုနားဆင်ပြီးတဲ့နောက်မှာတော့နိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့သတင်းလွှာတွေကိုလည်းကြည့်ကြရအောင်ပါ။ဂရိနိုင်ငံရဲ့ကျွေးမြီပြဿနာနဲ့တရုတ်နိုင်ငံရဲ့ stock share ဈေးကွက်မတည်မငြိမ်ဖြစ်နေမှုတွေကြောင့် American စီးပွားရေးပေါ်တိုက်ရိုက်ချိန်ချောက်မှုလို့မမြင်ပါဘူးလို့ American ပြည်ထောင်စုဗန်နာရေးဝန်ကြီး Jack Liu ကမြင်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ဝင်ကြီးလီယူကဗုဒ္ဓဖုနေ့မှာတောင်းဆိုလိုက်ပါတယ်။ဂရိနိုင်ငံမှာဥရောပသမဂ္ဂထိပ်သီးညီလာခံမတိုင်ခင်ဂရိနိုင်ငံရဲ့အကျွေးရှင်တွေအနေနဲ့အကျိုးဖြစ်ထွန်းစေနိုင်မဲ့တိုးတက်မှုကိုဖြစ်စေနိုင်တဲ့အကျွေးပေးကြဖို့တိုက်တွန်းလိုက်တဲ့အကြောင်း VOA သတင်းတောက် Victor Betty သတင်းပေးပို့ထားတာကိုတော့ဦးဆံမွေကပြောပြမှာပါရှင
်။ဘူရူးနေမြို့တော် Washington DC ကအတွေးခေါ်ပညာရှင်အဖွဲ့ဖြစ်တဲ့ Brookings Institute မှာစကားပြောဆိုရင်းနဲ့ဝင်းကြီးလီယူကတရုတ်နိုင်ငံရဲ့ stock share ဈေးကွက်ဟာကမ္ဘာစီးပွားရေးစနစ်မှာအပြည့်အဝပူးပေါင်းထားတာမဟုတ်ဘူးလို့ Mr. လီယူကပြောပါတယ်။မကြသေးခင်ကတရုတ်နိုင်ငံရဲ့ stock share ဈေးကွက်တန်ဖိုးတဟုန်တို့ကျဆင်းသွားမှုကတရုတ်နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုအပေါ်တန်ကြရတွေတိုးလာစေပါတယ
်။ How do China's policy makers respond to this and what does it mean in terms of the core condition of the economy?
တရုတ်နိုင်ငံရဲ့မူဝါဒချမှတ်သူတွေအနေနဲ့ဒီကိစ္စအပေါ်ဘယ်လိုကင်တွယ်မှာလဲ။ဒါကတိုင်းပြည်ရဲ့ကျော်ရိုးပင်မစီးပွားရေးအခြေအနေအပေါ်မှာဘလောက်ရိုက်ခတ်မှာလဲ
။တရုတ်တာဝန်ရှိသူတွေဟာအစုရှယ်ယာဈေးကွက်နဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးအောင်လုပ်မယ်ဆိုပြီးတော့ရှင်းရှင်းလင်းလင်းပြောဆိုထားတဲ့အစီအစဉ်ကိုပြုပြင်ပြောင်းလဲဖို့လုံးဝတန်တိထံချထားပြီးဖြစ်တယ်လို့လည်းဝန်ကြီးလီယူကပြောပါတယ်
။ The question isn't their commitment to the goal. The question is the pace at which they implement it and do they do it fast enough for it to be effective. I hope this is not something that's
သူတို့ရဲ့မျှော်မှန်းချက်ပန်းနိုင်အတွက်ဘလို့တန်တိထံချထားသလဲဆိုတာကမေးခွန်းမဟုတ်ပါဘူး။ဘလို့အကောင့်ထဲဖော်ဖို့ခြေလမ်းလှမ်းနေတယ်လဲ။မြန်မြန်ဆန်ဆန်ထိထိရောက်ရောက်ရှိအောင်လုပ်နေရလားဆိုတာပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဆက်လက်စောင့်ကြည့်နေပါတယ်။အခြေအနေကိုတိုက်ရိုက်လေ့လာစောင့်ကြည့်နေပါတယ်။သူတို့အနေနဲ့ဒီအခြေအနေအပေါ်မူဝါဒတွေချမှတ်ထားပြီးသားဖြစ်ပါတယ်။ဒါတွေကိုသူတို့အကောင့်ထဲပို့နိုင်မယ်ဆိုရင်အနာဂတ်မှာတရုတ်နိုင်ငံရဲ့စီးပွားရေးဟာပိုပြီးအကောင့်လာဖို့ရှိပါတယ်
။တရုတ်နိုင်ငံဟာဗဟိုထိန်းချုပ်မှုအလွန်ကြီးမားတဲ့အခြေအနေဆက်မှုစီးပွားရေးကနေဈေးကွက်နဲ့စားသုံးသူတွေအပေါ်အခြေခံတဲ့စီးပွားရေးစနစ်စီကိုရွေးရှားလာမှုဟာနှေးကွေးလာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားတွေအတွက်လူနေမှုစနစ်ပုံမကောင်းမွန်တိုးတက်လာပြီးတော့ကမ္ဘာ့စီးပွားရေးကိုလည်းအကောင့်လာစေတယ်လို့လူကပြောပါတယ်။တရုတ်နိုင်ငံရဲ့ stock share ဈေးကွက်မတည်မငြိမ်ဖြစ်မှုနဲ့ဂရိနိုင်ငံရဲ့ကျွေးမြီပြဿနာဟာအမေရိကန်နိုင်ငံရဲ့စီးပွားရေးကိုတိုက်ရိုက်ချင်းချောက်တာမျိုးတော့မရှိပါဘူးလို့အမေရိကန်ဗန်နာရေးဝန်ကြီးကပြောပါတယ်။ဂရိနိုင်ငံရဲ့ကျွေးမြီကိစ္စကိုပြန်လည်အဆင်ပြေအောင်အဖြေရှာရေးကိစ္စဟာပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးအတွက်အကျိုးစီးပွားဖြစ်တယ်လို့ဒီတိုင်းပြည်တိုးတက်မှုကိုလည်းဖြစ်စေပါတယ်လို့ဗန်နာရေးဝန်ကြီးကပြောပါတယ်။ဂရိနိုင်ငံရဲ့ဗန်နာရေးပြဿနာဟာအဖြေရှာလို့ရစဲဖြစ်နိုင်တယ်လို့ယုံကြည်တဲ့အကြောင်းမစ္စတာလီယူကပြောပါတယ်။ဒါပေမဲ့ဥရောပနိုင်ငံတော်တော်များများကကျွေးမြီပြဿနာပြန်လည်ပြုပြင်ဖို့အတွက်စိတ်မပတဘွားဖြစ်နေတာကတော်တော်ကိုအရေးကြီးတဲ့အကြောင်းအရာဖြစ်တယ်လို့လည်းသူကပြောပါတယ်။မကြခင်ရဲ့အနေငယ်အတွင်းမှာမေးရတော့မယ့်မိကုံးကတော့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးကလုံလောက်တဲ့ယုံကြည်မှုရရှိနိုင်မလား။ကျွေးမြီပြဿနာကိုဥရောပကပြန်လည်ပြုပြင်ပြင်ဆင်ပေးဖို့အတွက်လိုအပ်ချက်တွေကိုဂရိနိုင်ငံကလှုံ့ဆော်ပေးနိုင်မှာလားဆိုတာပဲဖြစ်တယ်လို့မစ္စတာလီယူကပြောဆိုပါတယ်။ဥရောပနိုင်ငံတွေကတဘောတူညီမှုရရှိဖို့နောက်ဆုံးရအဖြစ်တနင်္ဂနွေနေ့ကိုတက်မှတ်လိုက်တာဟာဂရိနိုင်ငံအတွက်မကြခင်ငွေကြေးပြတ်တောက်သွားနိုင်တဲ့အဖြစ်မျိုးနဲ့ကြုံနိုင်တယ်လို့ကမ္ဘာစီးပွားရေးအတွက်လည်းအန္တရာယ်မြင့်တက်လာတယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးကပြောပါတယ်။တဘောတူညီမှုတစ်ခုတော့ရတဲ့နဲ့အချိန်ရောက်နေပြီလို့လည်းဝန်ကြီးလီယူကပြောဆိုပါတယ်ခင်ဗျာ
။ဦးဆံမိုးဝေပါရှင်။မကြခင်မှာတော့ဥကောင်းဒန်ရအရေးပေါ်ပြုစုမှုကိုပြောပြမယ်။ကျန်းမာရေးကဏ္ဍကိုတင်ဆက်တော့မှာပါ။တောက်ကြနေနက်ခင်းအစီအစဉ်တွေကိုကဘာတလောမှာရှိတဲ့ VOA သောရရှင်တွေအနေနဲ့ရေဒီယိုကထုတ်လွှင့်တဲ့အချိန်နဲ့ဓာတ်ရိုက်တပြေးညီနားဆင်မယ်ဆိုရင်တော့ကျမတို့အင်တာနက် website စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။2015ခုနှစ် FIFA အပေါ်ဆွဲချက်တင်တာနဲ့1998ခုနှစ် Salt Lake City Olympic Committee ရဲ့အရှုပ်တော်ပုံတို့ဟာအရေးပါပြီးထူးခြားတဲ့အချက်တွေတူညီကြပြီးနှစ်ခုစလုံးဟာအ အဂတိလိုက်စားမှုနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနကနေပြစ်မှတ်ထားစုံစမ်းစစ်ဆေးတာကိုခံနေရပါတယ်။နိုင်ငံတကာအာကစားအဖွဲ့အစည်းအပေါ်မှာပြည်ရင်းပြည်ပအဂတိလိုက်စားမှုဆွဲချက်တွေနဲ့တရားစွဲနိုင်ဖို့အတွက်တရားဥပဒေဆိုင်ရာအခြေခံအကြောင်းရင်းတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ရမွန်ထေလာနဲ့စီလီယာမန်ဒိုဇာရိုရဲ့သတင်းပေးပို့ချက်ကိုတော့ကိုရန်နိုင်ကပြောပြမှာပါရှင်။
ကမ္ဘာလုံးဖွဲ့ချုပ် FIFA ပေါ်ဆွဲချက်တင်လိုက်တာနဲ့ပတ်သက်ပြီးတော့တချို့တွေကအမေရိကန်တရားရေးဌာနကိုဒေါသထွက်ခဲ့ကြပါတယ်။ FIFA ဒုဥက္ကဋ္ဌဟောင်း Jack Warner ကတော့အမေရိကန်ကိုအခုလိုဝေဖန်လိုက်ပါတယ
်။ America believes that they have some divine right
to the ball flag ဝယ်ဖြစ်ဖြစ်ဒါမှမဟုတ်တခြားတစ်ခုခုဖြစ်ဖြစ်အင်ရှင်ဖြစ်ဖို့အခွင့်အရေးဘုရားသခင်ကပေးထားတယ်လို့အမေရိကန်ကယုံကြည်နေပါတယ်
။ဒါပြင်ရုရှားသမ္မတ Vladimir Putin ကလည်းအမေရိကန်ကိုအခုလိုဆွဆွဲလိုက်ပါတယ
်။
ဒါဟာအမေရိကန်ကတခြားနိုင်ငံတွေမှာပါသူတို့ရဲ့တရားစီရင်ပိုင်ခွင့်ကိုချက်ဖို့အတွက်ကြိုးပမ်းမှုအသက်ဆိုတာရှင်းပါတယ
်။ဒါပေမဲ့အမေရိကန်ဥပဒေပညာရှင်တွေအတွက်တော့ဒီဆွဲချက်ကနေမေခွန်းတစ်ခုထွက်လာခဲ့ပါတယ်။ပထမတစ်ခုကတော့ဒီပြစ်မှုဟာအမေရိကန်မြန်မာကျူးလွန်တာလားဆိုတာနဲ့ဒုတိယတစ်ခုကတော့လူပုဂ္ဂိုလ်တဦးတယောက်ဒါမှမဟုတ်တခြားပါဝင်ပတ်သက်နေတဲ့သူတွေနဲ့ပတ်သက်ပြီးတော့အဲ့ဒီလူအပေါ်မှာတရားစီရင်ပိုင်ခွင့်အတွက်အခြေခံအကြောင်းတွေရှိသလားဆိုတာပါ Jennifer Allen ဟာ New York တက္ကသိုလ်ကဥပဒေပါမောက္ခဖြစ်ပါတယ
် It's not unlike someone who stands on US soil and intentionally fires
ဒီကိစ္စက American မြေပေါ်ကနေပြီးတယောက်ယောက်ကနိုင်ငံသားမှရှိနေတဲ့တယောက်ယောက်ကိုတတ်ဖို့အတွက်တနက်နဲ့ရွေချက်ရှိရှိပြစ်ပြီးတော့အောင်မြင်သွားတာနဲ့တူပါတယ်ဆွဲချက်တင်ခံရတဲ့ပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့ကြီးကနိုင်ငံသားကဆိုတာဟုတ်ပါတယ်ဒါပေမဲ့ဒီဟာကပြစ်မှုဖြစ်ပြီးတော့သူ့ရဲ့ရွေချက်ဒါတွေအကုန်လုံးက American နိုင်ငံမှာဖြစ်တာပါဒီပြစ်မှုကဒီမှာဖြစ်တာပါအ
မေရိကန်ဘန်နာရေးအဖွဲ့အစည်းတွေကနေတဆင့်အာရီလိုက်စားမှုတွေပါဝင်ပတ်သက်နေတဲ့ဒီလိုပုံစံအမှုတွေဟာအမေရိကန်ကတရားစွဲဖို့လလန်းမမီတဲ့နေရာမျိုးမှာရှိတာမဟုတ်ဘူးလို့တော့ဘာမောက်ခအာလန်ကပြောပါတယ်အမေရိကန်တရားရေးဌာနဟာအာရီလိုက်စားမှုတွေနဲ့ပတ်သက်ပြီးပြည်တွင်းမှာရောပြည်ပမှာပါထိထိရောက်ရောက်နေနေနေတာဆယ်စုနှစ်တစ်ခုကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့အဲ့ဒီထဲမှာ2000ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်အာရီလိုက်စားမှုတွေပါဝင်ပတ်သက်နေတဲ့1998ခုနှစ် Salt Lake City Olympic Committee ရဲ့အရှုပ်တော်ပုံလည်းပါဝင်ပါတယ်။အောက်ရီလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာကျွမ်းကျင်သူ Alexander Richard FIFA ရဲ့တရားလွတ်လပ်တဲ့အုပ်ချုပ်မှု Committee ဖွဲ့ဝင်တစ်ဦးဖြစ်ပြီးတော့2013ခုနှစ်မှာယာတုကနေနှုတ်ထွက်ခဲ့တာပါ။ FIFA ထွန်းမှာအောက်ရီလိုက်စားမှုတွေနဲ့ငွေကြေးမတမာမှုတွေအချိန်တော်ကြာကလေးကရှိနေခဲ့တာကိုသူယုံကြည်တယ်လို့ VOA ကိုပြောပါတယ
် When you have this closed circle with no independent oversight no independent board members like
တိချကြီးကြက်နေတာလည်းမရှိ corporation တွေနဲ့အခြားမှာအခုရှိနေတယ်လို့မျိုးတိချလွတ်လပ်တဲ့ဗဟုအဖွဲ့ဝင်တွေလည်းမရှိတဲ့ဒီလိုမျိုးတိချအတိုင်းဝိုင်းလေးဖြစ်နေတော့ဒီလိုလုံရုံးလှုပ်စင်အတိုင်းလှုပ်သွားမယ်ဆိုတော့စိတ်နေစိတ်ထားတွေဖြစ်ဖို့ကအရန်လွယ်တယ်ပြီးတော့ဒါက FIFA ထဲမှာအချိန်အတော်ကြာကလေးကရှိနေတာလို့ကျွန်မထင်ပါတယ
် FIFA အနေနဲ့တကယ်တမ်းအပြောင်းလဲတွေလုပ်ချင်တယ်ဆိုရင်အခုချိန်မှာအပြောင်းလဲတွေလုပ်ပြီးလောက်ပြီလို့ Rich ကပြောပါတယ
် What happens instead is that Blatter talks about reform at intervals whenever the pressure builds and then it fades back
ကြက်တမ်းဖြစ်နေတာက PR များလာပြီဆိုရင် Mr. Blatter ဟာပြုပြင်ပြောင်းလဲရေးတွေလုပ်မယ်လို့ပြောတယ်ပြည့်တဲ့ခါကျရင်အဲ့ဒီလိုပြောနေတာတွေကပြန်ပြီးပျောက်သွားတာပါပဲ
1998ခုနှစ်ကတည်းက FIFA ဥက္ကဋ္ဌဖြစ်လာခဲ့တဲ့ Mr. Blatter ဟာစုံစမ်းစစ်ဆေးတာတွေကိုဆက်ပြီးတော့ခံနေရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့သူ့နေရာမှာအစားထိုးဝင်ရောက်မဲ့သူကိုရွေးချယ်ပြီးသွားရင်ယာရုကနေအနားယူဖို့သဘောတူခဲ့ပါတယ်ဒါပေမဲ့ FIFA အတွင်းအောက်ဒီလိုက်စားမှုတွေမှာတော့သူပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောနေတုံပဲဖြစ်ပါတယ်ချိန်ထဲမှာပဲ FIFA အလုံးမှုဆောင်ကော်မတီအဖွဲ့ဝင်ဟောင်းလဲဖြစ် CONCACAF ဇုံရဲ့အထွေထွေအတွင်းမှုဟောင်းလဲဖြစ်တဲ့ Chuck Blazer ကိုအောက်ရီလိုက်စားမှုတွေနဲ့ဆက်ဆက်ပြီးတော့ဘောလုံးပွဲတွေကနေရာသပံထုတ်ပယ်လိုက်ပြီလို့ FIFA ကနေကြေညာပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်သွားမှာပါလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံလွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါဒီဒက်ရှင်စီတဲ့ဟာကို control လုပ်ထားတဲ့ center တွေရှိတယ်ပေါ့လေအဲ့ရှိတဲ့နေရာတွေဒါဖြည့်သွားမယ်ဆိုရင်ဒီ current center ရောနှလုံးဟို control လုပ်တာရောမရှိဘူး
ဒါကတော့ဥကောင်းတန်ရအရေးပေါ်ပြုစုမှုအကြောင်းကိုပြောပြမယ်ကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါရှင်ဒါအပြင်နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်မှာပါအခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်ဒေါ်လလတန်းကစီစဉ်တင်ဆက်ထားပါတယ်ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါလေဥပမာကျန်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစစကပြောခဲ့ရတယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ဆိုရဲကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။ခုဆက်လက်နားဆင်ရမှာကတော့ဒီအခုဆက်ပြီးတော့နားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့ဥကောင်းတန်ရာအရေးပေါ်ပြုစုမှုအပိုင်းနှစ်ကိုတင်ပြမှာပါအယိုးအထုကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပါမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းထားတာပါရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ဦးကောင်းတန်ရာရတာနဲ့ပတ်သက်ပြီးတော့ဒီပြင်းထန်တဲ့အဆင့်ကိုခွဲခြားသိနိုင်ဖို့အချက်တွေနောက်အရေးပေါ်ပြုစုကူတာမှုလိုအပ်ချက်တွေကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခါကပြောပြီးတဲ့အခါမှာဒီတစ်ခါတော့ဆရာရင်နောက်ထပ်ရောဒီသတိပြုစရာအရေးကြီးတဲ့အချက်တွေအကြောင်းကိုဆက်ပြောအောင်ဆရာ
နောက်တစ်ခုကတော့အပေါ်ကဥမာဆိုလို့ရှိရင်ဦးနောက်ဖြစ်တယ်။နောက် brain temple လေးဦးနောက်နဲ့ဒီဘက်ကလေဗင်းရုံးနဲ့ဆက်တဲ့နေရာမှာဒီဘက်ကအာရုံရောမှာဒီဆက်တဲ့နေရာရေးကြည့်ပါလား brain temple ဆိုတာကြည့်တယ်။အဲ့နေရာမှာ bite center လေးကိုကြည့်ရခဲ့။ဒီဒက်ရှင်စီတဲ့ဟာကို control လုပ်ထားတဲ့ center လေးရှိတယ်ပေါ့လေ။နောက်ရှိတဲ့နေရာတွေဒါဖြည့်သွားမယ်ဆိုရင်ဒီ current center ရောနှလုံးဟို control လုပ်တာရောမရှိတဲ့အတွက်ကျွန်တော်ပို့ပြီးပြင်နိုင်တယ် breathing ကိုလည်း control လုပ်တဲ့ center လေးရှိတယ်။အဲ့ center လေးပဲဖြည့်ရင်တော့ပို့ပြီးတော့ဆိုးပါလေ။အဲ့တော့ initial မှာကျွန်တော်က respirator ဆွေး6ခုပြည့်စုံရင်ထည့်ပြီးဆေးရုံခေါ်သွားမယ်ဆိုရင်တော့သူ recovery ပြည့်တဲ့ချိန်ထိ6ခုပြည့်ရနေတက်ပေးထားနိုင်မယ်ဆိုလို့ရှိရင်သက်ရှင်နိုင်မယ်ရှိတာပေါ့လေ
ဟုတ်ကဲ့ဆရာတော့အဓိကအသက်ရှူတာနဲ့ဒီနှလုံးသွေးလက်ပတ်မှုပုံမှန်အားကောင်းနေအောင်ပေါ့ဆရာနော်ထိန်တာဖို့ဆေးရုံရောက်ခင်ဗျာ
ဟု
တ်ကဲ့ဒါကိုအရေးကြီးဆုံးလို့ပါမှာနောက်တစ်ခုဆရာပြောတဲ့ဒီသွေးထွက်လွန်တဲ့အပိုင်းရှိခဲ့ရင်ဒီကောင်းကနေသွေးထွက်လွန်တာပေါ့နော်ရှေးသူနာပြည့်စုံမှုအနေနဲ့ဘယ်လိုကူညီပေးနိုင်မလဲဆရာ
ကျွန်တော်တို့ဒီစကပ်ပေါ့လေစပင်းပေါက်တဲ့နေရာလေးပေါ့ဟိုအကွန်ရဲ့အပြင်ကနေရာတွေက special area တွေပါသွေးကြော်တွေကတော့သူ့ရဲ့ရေပြားအောင်မှာသွားလာမှာသူကပေးတင်ဖြစ်တယ်ခင်ဗျာနေရာတွေပြတ်ရှာလို့ရှိရင်သွေးထွက်တာများလာပါတယ်အဲ့လိုမျိုးကြလို့ရှိရင် pressure ပေးဖို့လိုပါတယ်ကျောင်းပေးလိုက်လို့ရှိရင်တိတ်နေမှာလေ။ဗတ်ဒီနေရှိရပေါ်က5ကျောင်းပေးပြီးဗတ်ဒီနေရှိပရက်ရှာပေးလို့ရှိရင်တိတ်တယ်။အဲဒီအကွန်ထရိုးဆိုလို့ရှိရင်တော့အဲတကယ်တော့ပရက်ရှာပေးပြီးမမြခေါ်တာဆေးဥမှာဆိုတော့ကျွန်တော်ကအလီဖော့ဆက်လို့ပါလို့လည်းကျွန်တော်ကစကင်းကိုကန်လိုက်ပြီးတော့လှန်လိုက်တာနဲ့ကိုသူအတိတ်သွားတိုင်းပါလေ။ဒါလေးများတွေးတင်အောင်လုပ်ရမယ့်နေရာတစ်ခုဖြစ်ပါလေ။ဒီစပ်တိုင်းလည်းပြားနေတဲ့အဖြစ်တွေလည်းအင်တန်ဒရီချောင်းရဲ့အဖြစ်လေးဖြစ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီလူနာတဲတဲ့အပိုင်းမှာဆရာကြီးဒီဥကောင်းတန်ရရတဲ့လူကိုလေဘယ်လိုမျိုးအန်ဒီရဲ့ကင်းအောင်ပေါ့နော်တဲနိုင်မလဲဆရာ
နံပါတ်1ကျတော့ကျွန်တော်ပြောချင်တာဥကောင်းရဲ့လေဘေးညနာကျွန်တော်ကဒါကယူနစ်တစ်ခုအနေနဲ့ကျွန်တော်ယူဆဥကောင်းခံပြီးရလေဘေးရောပါဖြစ်တယ်နောက်ကနေနောက်ဆုံးကိုကြည့်ရတာနဲ့ပေါ်လာရှာလာအဲဒီကအသေးသေးဥပါရရှိလို့ရှိရင်သူကငုံသွားတာပေါ့ရှေ့ကိုငုံသွားတယ်ရှေ့ကိုရေးသွားတယ်အတွက်ခေါင်းရေးတယ်လက်မရပါလိုက်ရတယ်အဲတော့ကျွန်တော်လက်မရပါဖြစ်နေတယ်ဆက်ပါကစပိုင်းပေါ့အဲကျွန်တော်ကခေါင်းမတိုင်ရတယ်ဆိုတော့ကစပိုင်းကိုလက်ကိုစမ်းမိကြဖြစ်ရဖြစ်နိုင်ကြရရလုံးများပါတယ်ဝါမျက်နှာကြည့်ရဆိုလို့ရှိရင်လက်ဘေးမှာရိုးပါဖြစ်တယ်အမြင်နဲ့တားရှိတယ်ဆိုတာမျိုးပြန်လေကျွန်တော်လည်းလေးရောစားဖို့ဒီမှာဆုံးကြည့်တဲ့ဆရာဝန်ကတောင်းရှိပါဘူး။ဒီလိုလိုလည်းတည်ပြရမှာပေါ့။အဲ့ဒီမှာနောက်တစ်ချက်ဒီအရေကိုဘယ်လိုဆက်ဆောင်မလဲ၊ဘယ်လိုကုသမလဲ။အဲ့ဒါအရေးကြီးပါတယ်။ on-site ပါ reservation လုပ်ပြီးရတဲ့ပြန်လေကျွန်တော်တည်တော့မယ်ဆိုလို့ရှိရင်ကျွန်တော် flight engine ရှိတယ်လို့ပဲကောင်းတာဖြစ်ရင်ဒီအဲယူဆတာ
ဟုတ်ကဲ့ဒီ level ကိုကျိုးသလိုမျိုးပဲလုပ်ပြရမှာပါဆရာနော
်အဲ့ဒီပြကျွန်တော်မားတဲ့ခါပြတဲ့ခါပုံစံချင်းထားတဲ့နေရာလေးရေးကြည့်ပါအဲ့တော့ပြောသလို level ကိုဆက်လက်လာရင်ပို့ထိုးနိုင်မှာဒါအဲ့တော့ကြာရင် attributes ကိုကျွန်တော်က split လုပ်တဲ့ဟာလို့ရှိပါရဲ
့ဟုတ်ကဲ့ဆရာဒီ level ကိုညင်သွားအောင်လို့ချက်လို့စီးပေးတဲ့အထောက်အကူပြုပစ္စည်းမျိုးပါ
ဟုတ်ပါရဲ့ဒီပါရဲ့ collar အခုဖြစ်ပေါ်ဆွာရဲ့ကော်လာရရတော့ကျွန်တော်လေးဖိုက်ပြဖြစ်ပါလေအဲ့လိုမျိုးကအဲ့ဒီကားလေးမှာလည်းထားပါမယ်ရှေ့ဦးနေမှာလည်းထားပါမယ်အဲ့လိုထားပြီးတော့ကျွန်တော်တို့ကဆယ်တဲ့သူကအဲ့လိုထောက်ကူပြရတယ်ဆက်ဆပ်ပလုပ်ပြီးတော့မှပြင်ရပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီဥကောင်းတရားမှာနောက်ထပ်ကောအရေးကြီးပါနော်လုတ်ပေးတင်တာရှိသေးလားဆရာရင
်နောက်တစ်ခုကတော့အဲ့ဒီလူမှာမများဘူးကျွန်တော်ရှေ့ရဆက်နေနေပြီးစားဖို့လိုပါတယ်အကောကျက်ဖြစ်ပြီးပူရင်းကြည့်ပါလေ
သတိလက်တာပါဆရာနော
်ဟုတ်ပါရဲ့အကောကျက်အပြည့်ရှင်ရှိရမယ်ဆိုတော့ spine injury ဒီကြာတော့ဇာလုံးကြီးမျိုးပါရှိတယ်သူစပြီးတော့စပါကျ spine injury treatment ပေးတဲ့ပုံစံမျိုးဒီ time ကြီးမှလည်းကျွန်တော်ပေးရမယ်ကျေဆောင်တဲ့နေရာမှာလည်းစပါကျ spine injury ပေးရမျိုးနဲ့တဲ့ရပါလေ
ဟုတ်ကဲ့ဒီ level ကြီးချိုးတဲ့အတိုင်းတဲ့ရတာပါဆရာနော
်ဟုတ်ပါရဲ့ဟုတ်ပါရဲ့ဟို like a log sorry တုံးကိုတဲလို့ one piece မာပြီးတဲသွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာရဲ့အခုလိုဒီဥကောင်းတန်ရရတဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
တခုပြောဖို့ကကောင်းကောင်းကြီးတဲ့လူတိုင်းကိုဒီဆေးကိုပြင်ထားဖို့လိုပါတယ်ဘာလို့လဲဆိုတော့ကျွန်တော်မှတချို့ injury တွေကအခုအကောကျတော့ဖြစ်ပြင်းနဲ့ဒီကမဖြစ်ဘူးကောင်းတယ်ဟဲ့ဆိုပြန်လို့လာကြည့်မှာတခါတခါအင်းကမှာအကောင်ချက်ဖြစ်တော့လားရှိ
တယ်။
ဒါကလည်းကြာတော့လာရှိပြီးတော့ကြာတဲ့ခါရှိတ
ယ်။ဟုတ်ကဲ့ဆရာဒီအကောင်ချက်ဖြစ်တယ်ဆိုတာဒီသတိလက်တာပေါ့နော်။ဆေးဥမာတုန်းကသတိမလက်ပဲနဲ့အိမ်ပြဲဥမာသတိလက်သွားတာမျိုးပေါ့
။ဟုတ်ပါပဲ။အဲ့ဒါမြေကျန်ပူပြီးရှိရဖြစ်ပါလေ။ရောင်းကိုတည်ကြအောင်ကျွန်တော်တို့ကဆေးဥပြင်ပြီး observe လုပ်ရမယ်။ဒေချာ investigate လုပ်ရမယ်။ ့ခုခေတ်မှာကျွန်တော်စီဒီဘာတွေရှိတယ်ဒါတွေကိုညီနဲ့ကျွန်တော်တို့ကတကယ်အင်ဂျီကို accurate interview ဒါမျိုးစုံလင်တဲ့အတွက်ဆေးရုံမှာရှိဖို့လိုပါတယ် observation ပြီးရောက်ဒေတာတိကျကျ investigate လုပ်ပြီးမှ observation ပြီးရောက်ထားပြီးတော့မှာဒေတာမှအိမ်ကိုကျန်တော့တော့မှာနောက်တစ်ချက်ကတော့လူနာရှင်ကိုမှာလိုက်ရပါမယ်ကျင်းတဲ့တိုင်းအကွန်ဆက်ဖြစ်သွားတယ်အိမ်မှာဆင်းသွားပြီးပဲဘယ်ရက်မှာပဲဖြစ်ဖြစ်တလားဒီအထိစိတ်တော့မချဘူးအဲ့တော့အဲ့လိုလူနာမျိုးအကွန်ဆက်ဖြစ်သွားတဲ့နေရာနဲ့ဖြစ်ပြန်လာပါကျွန်တော်တို့စက်နေရောမှာမယ်စာနဲ့လည်းရေးပြီးတော့အပြည့်ပေးပြီးတော့ကျွန်တော်ပြန်ဆက်လိုက်ရမှာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင်ဒီစီစဉ်ကိုကြာတာပတိနေ့ညပိုင်းထုတ်လွှင့်တဲ့ VOE မြန်မာပိုင်းရဲ့အစီအစဉ်မှာလည်းသွားရရှင်နေနိုင်နိုင်ပါတယ်အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြွဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကယားပြည်နယ်ဝန်ကြီးချုပ်ဦးခင်မာဦးအပါဝင်ပြည်နယ်ဝန်ကြီး၅ဦးဟာဆိုရင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်ခဲ့ကြပါတယ်သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူဦးရေစီးရင်ဖားရမှုများပြားနေတယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်မှာစစ်အစိုးရတပ်ကနေသိမ်းဆီးထားတဲ့လေယာဉ်တွေတချို့ကိုမူလပိုင်ရှင်တွေကိုပြန်လည်ပေးအပ်ခဲ့တဲ့အကြောင်းတွေကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။ကယားပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အခုလိုနှုတ်ထွက်ရတာဟာလာမယ့်2015ရွေးကောက်ပွဲမှာရည်ချင်းရှိတဲ့သူတွေပါဝင်ရွေးချယ်နိုင်ဖို့အတွက်နေရာဖယ်ပေးတဲ့တဘောလို့ပြည်နယ်လျှက်စစ်နန်းစက်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်။ဝန်ကြီးချုပ်အပါအဝင်ပြည်နယ်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ဖြိုးပါတီအတွင်းလာမယ့်2015ရွေးကောက်ပွဲအတွက်နေရာရွေးချယ်ရေးမှာအချင်းချင်းပြည်လည်မှုမရှိလို့ဆိုပြီးကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကသုံးသပ်ပြောဆိုပါတယ်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကဝန်ကြီးဦးအောင်မင်းဝန်ကြီးဦးစိုးသိန်းနဲ့ဒုတိယဝန်ကြီး၂ဦးဟာကယားပြည်နယ်အတွင်းဝင်ရောက်ရှင်ပြိုင်ရွေးခံဖို့လျှာထားတယ်လို့လည်းကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကပြောပါတယ်ပြည်ခံဖြိုးပါတီကနေနှုတ်ထွက်လိုက်တဲ့ဝန်ကြီးတွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေတောင်းဆိုလိုက်ရင်ရွေးကောက်ပွဲပြန်ဝင်ဖို့စဉ်းစားသွားမယ်လို့လည်းစက်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရက်သတ်မှတ်ထားပြီးဖြစ်ပေမဲ့မြန်မာနိုင်ငံဒေသအသီးသီးကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူရေစည်ရင်ဟာအမအရွေးအများပြားရှိနေတယ်လို့ဒေသခံစီးရင်ကောက်ခံသူတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်အတွင်းကဆောင်ကြေးကြီးရွာအုပ်စုတစ်ခုထဲမှာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့မဲစည်းမှာလူဦးရေ1226ယောက်ဟာမွေးနေ့မတူပေမဲ့မွေးလနဲ့မွေးရက်ကတော့ဇွန်လ30ရက်နေ့ကြီးရေးထားတဲ့အတွက်ဒီကိစ္စဟာမဲပေးပိုင်ခွင့်ခွင့်ရေးဆုံးရှုံးသွားမှာဖြစ်တယ်လို့တက်ကြလို့ရှားတူလူငယ်ဇိုင်းခမ်အိုက်ကပြောပါတယ်အခုလိုမာရွေးမှုအတွက်ရှမ်းနိုင်ငံရေးပါတီတွေကိုတင်ပြသွားမယ်လို့လည်းသူကပြောပါတယ်အလားတူကြရပြည်နယ်အတွင်းမဲပေးပိုင်ခွင့်စီရင်ထုတ်ပြန်ရာမှာနာမည်စီရင်အမအရွေးများပြားနေတယ်လို့ကြရလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီယယ်ကပြောပါတယ်မဲစီရင်အမားများရတာကတော့တချို့တွေမှာကွန်ပျူတာပိုင်းကျွမ်းကျင်မှုအားနည်းတာနဲ့ပြန်လည်စစ်ဆေးဖို့မေ့ကြံခဲ့တာဖြစ်တယ်လို့လွဲကော်ခရိုင်ရွေးကောက်ပွဲကော်မရှင်လက်ထောက်ညွှန်ကြားရေးမှူးဦးညင်ညင်မင်းကပြောပါတယ်
ရခိုင်ပြည်နယ်ရှိမြို့နယ်အများပြားမှာရေကြီးမှုဖြစ်ပွားခဲ့ပြီးအမြို့နယ်တစ်ခုတည်းမှာပဲတေဆုံးသူ၅ဦးရှိခဲ့တယ်လို့လူဦးရေ3000ခန့်အရေးပေါ်အကူအညီလိုအပ်နေတယ်လို့အမြို့နယ်ရခိုင်အမျိုးသားပါတီတွင်ရေးမှူးနှစ်ဦးစော်မင်းကပြောပါတယ်။ပြီးခဲ့တဲ့အပတ်ကအမြို့နယ်တွင်မှာရေ15ပေကနေပေ20အထိနှစ်မြုပ်ခဲ့တဲ့အတွက်ကျေးရွာပေါင်း23ရွာကရွာသားတွေအရေးပေါ်အကူအညီလိုအပ်နေတာပါ။ရေဘေးဒုက္ခသည်တွေအနေနဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံနေကြရတယ်လို့နိုင်ငံရေးပါတီအချို့က စာနာရိတ်ခအကူအညီပေးတာမျိုးရှိပေမဲ့ထိရောက်တဲ့အကူအညီတွေမရှိသေးဘူးလို့ဦးဆောင်မင်းကပြောပါတယ်
။လာမယ့်2025အထွေထွေရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့အမျိုးသမီးပါတီမွန်တို့ကနေမွန်ပြည်နယ်ဆယ်မြို့နယ်၊ကရင်ပြည်နယ်လေးမြို့နယ်နဲ့တနင်္သာရီတိုင်းဒေသကြီးတို့မှအတီးတီးဝင်ရောက်ရှင်ပြိုင်တွားမှာဖြစ်ပါတယ်။2020ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့53နေရာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့မွန်မျိုးသားပါတီ MNP အနေနဲ့ကတော့ဒီရွေးကောက်ပွဲမှာခန့်မှန်းခြေနေရာ60ကျော်လောက်ဝင်ပြိုင်တွားမှာဖြစ်ပါတယ်။အမျိုးသမီးမွန်ပါတီအနေနဲ့ပဲခူးတိုင်းဒေသကြီးမှာအမတ်လောင်း2ဦး၊တနင်္သာရီတိုင်းဒေသကြီးမှာ3ဦး၊မွန်ပြည်နယ်အတွင်းဆယ်မြို့နယ်မှာတဦးစီဝင်ရောက်ရှင်ပြိုင်တော်မှာဖြစ်ပါတယ်
။ပဲခူးတိုင်းဒေသကြီးရွှေကြည်မြို့နယ်မှာကျေးရွာပေါင်း52ရွာလောက်ကဒေသခံတောင်ယာသမားတွေရဲ့လေယာဉ်မြေတွေမှာကြွက်တွေဝင်ရောက်ဖျက်ဆီးခဲ့လို့စပားစိတ်ခင်အများပြားဖျက်ဆီးခဲ့ပါတယ်။ဇွန်လ3လောက်ကစပြီးတီးနံတွေဖျက်ဆီးဆုံးရှုံးမှုကိုဆူဆူရွရခံနေကြရတယ်လို့ဒေသခံတောင်သူတွေကပြောပါတယ်။ရခင်စိုက်ပျိုးပင်တွေတမကနောက်ထပ်စိုက်တဲ့စပားပျိုးပင်တွေကိုကြွက်တွေကဖျက်ဆီးခဲ့တဲ့အတွက်ဒေသခံတောင်သူတွေအတိတ်ဒုက္ခရောက်နေတယ်လို့ဒါခန်စောအောင်နိုင်ကပြောပါတယ်အခုလိုကြက်တွေဖြက်စီးသွားတဲ့လေအေကအများပြားရှိနေပေမဲ့ဖြက်စီးဆုံးရှုံးမှုပမာဏကိုတော့အတိအကျစည်ရင်ကောက်ယူတာမျိုးမပြုတ်လုံနိုင်သေးဘူးလို့ KNU ရွှေကြည်မြို့နယ်ရဲ့လေယာစိတ်ပြေးတောင်ခံစောဒါစိန်ဝင်းကပြောပါတယ်ရွှေကြည်မြို့နယ်အတွင်းမှာပြီးခဲ့တဲ့1986ခုနှစ်ကလည်းကြက်တွေဖြက်စီးမှုကြောင့်ဆူဆူရွရွခံခဲ့ရတယ်လို့ဒေသခံတောင်ရံသမားတွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ဖရူဆိုမြို့နယ်ဆူရှောက်ကူကျေးရွာမှာနှစ်ပေါင်းများစွာကစစ်အစိုးရတပ်ကနေတင်စီထားတဲ့လေယာဉ်မြေတွေကိုဒေသကုကယ်ရေးစစ်ဌာနချုပ်ကနေပြီးတော့မှပြန်လည်ပေးအပ်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းတွေကိုတော့သတင်းတောက်တိတာအောင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ကယားပြည်နယ်ဖရူဆိုမြို့နယ်ဆူလျာကူးကြီးရွာမှာစစ်တပ်ကနေတင်စစ်ထားတဲ့လေယာဉ်မြေတချို့တဝက်ကိုဒေသခံတွေတံပြန်လည်ပေးဆောင်ခဲ့တယ်လို့ဒေသခံတောင်သူကိုတူတွေကအခုလိုပြောပါတယ်
ကျွန်တော်တို့ဆိုတာ149ဧကလလုံးပြရရမယ်ဆိုတော့ညလုံးစတော့တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ဒီက600ကျော်ပြရရမယ်လို့ကျွန်တော်တို့ဒီထားပေးမယ်လို့အခုမှသာဒီ195ဧကပြပြည့်ဆိုတော့ထဲဝဲကျွန်တော်ညမထားတာထဲပြကြောနေရှိတယ်ဆိုတော့ဖြစ်နေတော့ဗော
ဒီတိုင်းစေးထားတဲ့လေယာဉ်မြေတွေကိုဒေတာခန့်ဒေတာကုတ်ကရေးစစ်ဌာနချုပ်ဒါကဆောင်မှုကိုတိုင်ဇွန်လကုန်ပိုင်းမှာပြောဆိုခဲ့တယ်လို့ကိုတူတယ်ကပြောပါတယ်။ဒီမော့ဆိုမြို့နယ်အတွင်းမှာစစ်တပ်ကနေလေယာဉ်မြေဧကပေါင်း 1,200 ကျော်ကိုသိမ်းယူထားခဲ့တဲ့အထက်က490ဧကကျော်ကိုပြန်လည်ပေးအပ်ခဲ့တာပါ။တောင်သူတွေအနေနဲ့သူတို့လေယာဉ်မြေတွေပြန်ရလို့ဝမ်းသာပေမဲ့လိုအပ်တဲ့အတိုင်းအတာမရှိသေးဘူးလို့ကရင်နီတောင်သူလည်းသမတ်ကဥက္ကဋ္ဌကိုတဲတယ်ကအခုလိုပြောပါတယ်။လေယာဉ်မြေတင်းဆက်ခံတချို့လေသမားတွေလေယာဉ်မြေပြန်မရှိသေးတဲ့သူတွေအတွက်လည်းဆက်လက်အကူအညီပေးသွားမယ်လို့ဂရင်းနီတောင်သူလေသမားသမကကိုတဲတယ်ကပြောပါတယ်။ကယားပြည်နယ်အတွင်းမှာ2009ကလက်နက်ကြီးတဲ့နန်းကျောင်းကိုစတင်တည်ဆောက်ခဲ့တုန်းကဒေသခံတွေရဲ့လေယာချမ်းမြေဧက3500ကျော်ကိုတင်ယူခဲ့ပြီးနေပါတဲ့ရော်ကြီးပေးဆောင်ခဲ့ပေမဲ့ဒေသခံအများစုကရော်ကြီးကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။
ဆက်ပြီးတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မဆုံးဖြတ်ရသေးပေမဲ့ SNLD ခေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်အတွင်းမှာသာမကကယားပြည်နယ်ထဲမှာလည်းပါတီရုံးတွေဖွင့်လှစ်ခဲ့ပါတယ်။အခုလိုပါတီရုံးပွဲတွေဖွင့်လှစ်နေတဲ့အပေါ်ဒေသခံကယားပါတီတွေကနေဘလို့အမြင်ရှိနေကြပါသလဲ SNLD ပါတီကတော့80နိုင်ငံရဲ့အခင်းကျင်းတွေမှာဘလို့လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတာကိုနန်းဆိုင်ကူကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဟာရှမ်းပြည်နယ်အတွင်းတမတာမကကယားပြည်နယ်အတွင်းမှာပါရုံခွဲဖလှစ်ခတ်တဲ့အပေါ် SNLD ရဲ့ပြောရဲဆိုခွင့်ရှိသူဆိုင်လက်ကအခုလိုပြောပါတယ်
။ကယားပြည်နယ်ထဲမှာပေါ့နော်ရှမ်းတိုင်းရင်းသားတွေ6000နီးပါးလောက်ရှိပါတယ်။တိုင်းရင်းသားတမျိုးတည်းအတွက်လာတာမဟုတ်တဲ့အတွက်ကြောင့်မို့လို့တခြားကယန်းတိုင်းရင်းသားတွေရောကရင်တိုင်းရင်းသားတွေရောကျွန်တော်ဖွင့်ပွဲမှာဆိုင်လက်လေးလေးလာရောက်အားပေးနေတာလည်းတွေ့ရပါတယ်
။ကယားပြည်နယ်လွယ်ကော်မြို့နယ်ဒီမော့ဆိုမြို့နယ်တွင်မှာပါတီရုံးခွဲတွေကိုလာရောက်ဖွင့်လှစ်ခဲ့တာပါ
SNLD ပါတီအနေနဲ့အခုလိုပါတီရုံးတွေတိုးချဲ့ဖလှယ်လာခဲ့ပေမဲ့လာမယ့်2025ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မတိချတဲ့တလို့စောင့်ကြည့်နေစဉ်အနေအထားမှာရှိနေသေးတယ်လို့စိုက်လက်ကအခုလိုပြောပါတယ
်2025ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာ SNLD ပါတီအနေနဲ့မဆုံးဖြတ်သေးပါဘူးရွေးကောက်ပွဲနည်းဥတွေနဲ့ပတ်သက်ပြီးမဲဆွဲတရားရေးဥတွေစတာတွေလည်းပဲအစီအချက်ထပ်မှာပဲဘူးတဲ့ကံပွဲကြီးညာနဲ့ဒီစစ်ချက်ပေါ့နော်အတူရအဲ့ဒါရင်းနဲ့ငင်းချင်းဆွေးနွေးနေတဲ့ကိစ္စလည်းပဲကျွန်တော်ညွန်နေထားတဲ့အခြေမျိုးကိုမရောက်သေးတဲ့စိတ်ကြောင့်မို့လို့ကျွန်တော်စောင့်ကြည့်နေသေးပဲရှိလာပြည်တယ
်အခုလိုရှမ်းနိုင်ငံရေးပါတီတွေကရပြည်နယ်မှာပါတီရုံးဖွင့်လှစ်တဲ့အပေါ်ကရလူမျိုးစုပါတီဥက္ကဋ္ဌခူးတန်နီယာကအခုလိုပြောပါတယ
်ရှမ်းပြည်နယ်ကပါတီကကရပြည်နယ်မှာလာဖွင့်တော့ဟိုကျွန်တော်တို့တိုင်းသားချင်းချင်းရှီလုံးမှုနည်းနည်းအားနည်းတာပေါ့နော်
တိုင်းရင်းသားပါတီအချင်းချင်းညှိနှိုင်းပြီးနားလည်မှုယူလှုပ်ဆောင်တော့ဖို့ကိုလည်းခူတနီယာကတိုက်တွန်းပြောဆိုခဲ့ပါတယ် SNLD ပါတီဟာ2015ရွေးကောက်ပွဲအနိုင်ရခဲ့မယ်ဆိုရင်ရှမ်းပြည်နယ်အစိုးရဖြစ်ချင်းမဖြစ်ချင်းထက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတိကထားပြီးလွတ်တော်ထဲမှာပြင်ဆင်သွားမယ်လို့စိုက်လိုက်ကပြောပါတယ် SNLD ပါတီဟာ1990ရွေးကောက်ပွဲမှာ LLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြီးရင်လွတ်တော်ကိုယ်စားလှယ်နေရအများဆုံးရခဲ့တဲ့ပါတီဖြစ်ပြီးကိုယ်စားလှယ်လောင်း65နေရဝင်ပြန်ရမှာ23နေရအနိုင်ရခဲ့ပါတယ
်ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ
ကရပီနယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံဒေသတည်တည်ကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့မဲပေးပိုင်ခွင့်ရှိလူဦးရေစင်းဟာအမှားယွင်းအများပြားရှိနေပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်မှာရှင်တောက်ကြနေနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ညပိုင်းအစီအစဉ်မှာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာသုတဆုံလင် American တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါစောင့်မျှော်နားဆင်ကြပါရှင
်American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ကပ်ရောဂါဝေဒနာနဲ့ပတ်သက်ပြီးလအနည်းငယ်အတွင်းအတက်စရာသတင်းတွေထွက်ပေါ်လာချိန်မှာပဲဒီ virus ပိုးကူးစက်မှုအသစ်တွေဆက်လက်ရှိနေစေဖြစ်တယ်လို့ American ပြည်ထောင်စုအနေနဲ့ဒီအခြေအနေကိုရပ်တန့်သွားစေရေးအတွက်ချမှတ်ထားတဲ့တန်ဓေဌာန်တိုင်းဆက်လက်လှုပ်ဆောင်နေပါတယ်။ American ပြည်ထောင်စုက Ebola ရောဂါဝေဒနာကုသမှုပေးရေးအဖွဲ့တွေတည်ထောင်ထားတယ်လို့တုံ့ပြန်ဆောင်ရွက်ရေးအခြေခံအဆောက်အုံတွေကိုလည်းအစင်းသင့်ပြင်ထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့မှုပေးထားတဲ့အရက်ဖက်ဝန်ထမ်းတွေကလည်းဒီယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။ဒီယောဂါကြောင့်ဂီနီ၊လိုင်ဘေးရီးယား၊ဆီးရီးယား၊လီယွန်စတဲ့နိုင်ငံတွေမှာလူပေါင်း11,000ကျော်တေဆုံးခဲ့ရတယ်လို့ကျွန်ုပ်တို့နိုင်ငံအပါအဝင်တခြားတိုင်းပြည်တွေမှာလည်းလူအနည်းငယ်တေဆုံးခဲ့ရပါတယ်။လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာယောဂါကင်းစင်ပြီဖြစ်ကြောင်းကြေညာခဲ့ပြီဆိုပေမဲ့ဒီယောဂါနဲ့ပတ်သက်ပြီးတော့ရက်ပေါင်း90ကြာအဖန်တလဲလဲကြက်မတ်စောင့်ကြည့်နေရစေကာလမှာပဲရှိနေပါသေးတယ်။ယောဂါဖြစ်ပွားမှုအစ်စ်တွေတနေရာမဟုတ်တနေရာမှာတွေ့နေရစေဖြစ်ပြီးမကြသေးခင်ကပဲဆီးရီးယားလီယွန်နိုင်ငံမှာယောဂါဖြစ်ပွားမှု10ခုနဲ့ဂီနီမှာ12ခုတွေ့ရှိခဲ့ရပါတယ်။ယောဂါဖြစ်ပွားမှုတွေကိုဂီနီနဲ့ဘစ်ဆူးနိုင်ငံတွေရဲ့နေဆက်မှာတွေ့ရပြီးအဲ့ဒီနိုင်ငံမှာအီဘိုလာယောဂါဖြစ်ပွားမှုကိုကင်ထွယ်လှုပ်ဆောင်ဖို့အတွက်ပြင်ဆင်ရေးတွေပြုလုပ်နေစေဖြစ်ပါတယ်။အီဘိုလာယောဂါကာကွယ်ဆေးထုတ်ဖို့ကြိုးပမ်းနေကြသူတွေကိုလည်းအမေရိကန်ပြည်ထောင်စုအမျိုးသားကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ NIH ကရှေ့ဆောင်လမ်းပြကူညီဆောင်ရွက်လျက်ရှိပါတယ်။ဒီထဲမှာဆေးတစ်မျိုးတည်းနဲ့ထိရောက်စွာကုသပေးနိုင်ရေးအတွက်လည်းပါဝင်ပါတယ်။ NIH ဟာယောဂါကူးစက်ခံထားရပြီးသူတွေအပေါ်ကုသမှုပေးနေတာနဲ့ပတ်သက်ပြီးဆေးဝါးထုတ်လုပ်သူတွေအနေနဲ့ကုသမှုကုထုံးပိုင်းဆိုင်ရာပုံမတိုးတက်ကောင်းမွန်အောင်စမ်းသပ်မှုတွေလှုပ်ဆောင်တဲ့နေရာမှာခင့်မီပြီးတော့အတွေ့အကြုံရှိတဲ့အဖွဲ့ဖြစ်ရမယ်။အီဘိုလာဗိုင်းရပ်စ်ပိုးရဲ့မျိုးရိုးဗီဇကိုလေ့လာသူတွေနဲ့ဒီယောဂါဘယ်လိုပဲပုံပေါ်ပေါက်လာလဲဆိုတာကိုနားလည်သဘောပေါက်အောင်ကြိုးပမ်းအားထုတ်နေပါတယ်။အမေရိကန်ပြည်ထောင်စုဟာအီဘိုလာယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ကုသမှုပေးရေးသုတေသနလှုပ်ဆောင်နေမှုတွေအပေါ်ကြေကြေပြန့်ပြန့်အားပေးနေပါတယ်။အခုလောလောဆယ်မှာအမေရိကန်ပြည်ထောင်စုနဲ့လိုင်ဘေးရီးယားသုတေသနပညာရှင်တွေပူးပေါင်းပြီးတော့လွန်ခဲ့တဲ့2နှစ်အတွင်းအီဘိုလာယောဂါကနေလွတ်မြောက်လာသူတွေ1500အပါအဝင်လူပေါင်း9500ခန့်ကိုလေ့လာသုတေသနပြုလုပ်နေပါတယ်။ကျမကြီးစစ်ဆေးသူတွေကအီဘိုလာယောဂါကြောင့် ရေရှည်မှာဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုနားလည်ဖို့ကြိုးပမ်းနေကြပြီးယောဂဖြစ်ပွားခဲ့ပြီးပြန်လည်ကောင်းမွန်လာသူတွေအနေနဲ့ရေရှည်ကိုခံစွမ်းအားပြန်ပြီးတော့ကောင်းမွန်လာပြီးနောက်တစ်ချိန်ပြန်ပြီးတော့မကူးဆက်အောင်ကာကွယ်ပေးနိုင်မလားဆိုတာကိုသိကျင်နေကြပါတယ်။အီဘိုလာဗိုင်းရပ်စ်ဟာယောဂဖြစ်ပွားပြီးပြန်လည်ကောင်းမွန်နလန်ထူလာသူတွေရဲ့ခန္ဓာကိုယ်အတွင်းမှာဆက်လက်ခိုးအောင်နေနိုင်သလား။တခြားသူတစ်ယောက်ကိုကူးဆက်နိုင်တဲ့အန္တရာယ်ကြီးမှမှုအနေထားဘယ်လောက်ရှိသလဲဆိုတာကိုသိကျင်နေကြပါတယ်။ကျွန်ုပ်တို့အနေနဲ့အခုလိုယောဂတိုးပွားမလာအောင်အောင်အောင်မြင်မြင်ထိန်းချုပ်လာနိုင်တဲ့တစ်ချိန်တည်းမှာပဲနိုင်ငံတကာမှာယောဂဖြစ်ပွားမှု၃ညအဆင့်ရောက်တဲ့အထိလှုပ်ဆောင်ရေးဖြစ်ပါတယ်။ယောဂတိုက်ဖျက်ရေးလှုပ်ဆောင်နေမှုဟာကြော်လွှားနိုင်ပြီဆိုတဲ့အဆင့်ကိုရောက်ဖို့အလန်းဝေးနေသေးပြီးကျွန်ုပ်တို့ဟာအီဘိုလာယောဂကင်းစင်တဲ့အနောက်အာဖရိကတိုက်ဖြစ်စေရေးရည်မှန်းချက်ကိုတန်တိထန်ချပြီးတော့လှုပ်ဆောင်နေစေဖြစ်ပါတယ်။တခြားသိပ္ပံပညာရှင်တွေကလည်းဆက်လက်ကြိုးပမ်းအားထုတ်နေကြပြီးအနာဂတ်မှာ2014ခုနှစ်တုန်းကလိုဒီကယောဂကူးဆက်ပြန်ပွားမှုမျိုးနဲ့မကြုံရအောင်ကာကွယ်နိုင်မဲ့အလားအလာကောင်းတွေရရှိနေပြီဖြစ်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုကြားခဲ့ရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါရရှင်။ VOA မြန်မာပိုင်းရဲ့မနက်ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24kilohertz 12123ညလိုင်းတိုမီတာ32 kilohertz 9325လိုင်းတိုမီတာ40 kilohertz 9433ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တောက်ကြနေနေခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်ကိုကျော်ကျော်သိန်းကပြောပြမှာပ
ါအီရန်နျူကလ িয়ার ရေးစစ်ဆင်ညီလိုင်းပွဲတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်ကြဘူးဆိုရင်တော့ဆွေးနွေးပွဲကိုအဆုံးသတ်ဖို့ဆက်ဆက်ညှိနှိုင်းရမှုတွေအဆင်သင့်ရှိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။သဘောတူညီချက်တရရဖို့အတွက်အလောတကြီးလုပ်မှာမဟုတ်ဘူးလို့ဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာဝန်ကြီးကယ်ရီကသတင်းတောက်တွေကိုပြောတာပါ။ပြီးပြည့်စုံတဲ့သဘောတူညီချက်တရကိုဦးတည်တဲ့တကယ်တိုးတက်မှုရနေပြီဆိုတော့ကိုမစ္စတာကယ်ရီကအရေးအမွဲ့ပြောပြီးဘယ်လိုသဘောတူညီချက်မဆိုကောင်းမွန်မှုကအဓိကအချက်ဖြစ်တယ်လို့ဆိုပါတယ်။ဂရိနိုင်ငံပူရီပြင်းလိုအပ်နေတဲ့ငွေကြေးအထောက်ပံ့ကိုထပ်ပေးမပေးအဆုံးဖြတ်ပေးကြရတော့မယ်။ဥရောပဗန္ဒာရေးဝန်ကြီးတွေစီဂရိနိုင်ငံကသူတို့ရဲ့စီးပွားပြုပြင်ရေးနောက်ဆုံးအဆိုပြုချက်ကိုကမ်းလှမ်းလိုက်ပါပြီ။ဂရိအစိုးရရဲ့ဒီဆိုပြုချက်မှာဘာတွေပါဝင်လဲဆိုတာသိမသိရပေမဲ့ဥရောပသမဂ္ဂကတောင်းဆိုထားတဲ့ရောင်းကုန်ခွန်တိုးကောက်ရေးနဲ့အသုံးစရိတ်ဟွက်ချရေးတွေပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါဗျ။အမေရိကန်နဲ့အာရဗ်စပေါ်များပြည်တော်စုနိုင်ငံတွေက IS အစ္စလာမ်ဆွေးနွေးတွေကိုတံပြန်ဖို့ကြိုးပမ်းချက်အသစ်တစ်ရပ်ကိုဗိုလ်ဒူးနေမှာစတင်လိုက်ပါတယ်။IS စစ်သွေးကြွအယူဝါဒတွေကိုရင်ဆိုင်ဖို့လူမှုကွန်ရက်ဆံမျက်နှာတွေကိုအသုံးချပြီးဒေသတွင်းကသဘောထားမတင်းမာတဲ့သူတွေနဲ့လွတ်လပ်ခွင့်ကိုလက်ခံတဲ့သဘောထားတွေကိုဖော်ပြသွားဖို့ဖြစ်ပါတယ်။ကုလသမဂ္ဂဓာတုလက်နဲ့ပိတ်ပင်ဒါစီရေးအဖွဲ့ OBCW မှာမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်သဘောတူလက်မှတ်ရေးထိုးလိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။ဓာတုလက်နဲ့ပိတ်ပင်ဒါစီရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကို190နိုင်ငံမြောက်အဖြစ်မြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်တဲ့ပေါ်ကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျွန်ကာဘီကစာသားပရင်းနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရယ်မြန်မာနိုင်ငံရဲ့ကြိုးပမ်းအထောက်အမှုတွေကိုပြေဝါထောက်ခံပြီးသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အကောင့်ထဲပေါ်ရမှာအမေရိကန်ပြည်ထောင်စုရဲ့လုပ်ငန်းပိုင်းကျွမ်းကျင်မှုကိုလိုအပ်သလိုကူညီထောက်ပံ့ဖို့ဆက်ပြီးကမ်းလှမ်းသွားမယ်လို့ပြောခွင့်ရမစ္စတာကာဘီကပြောပါရယ်အမေရိကန်ပြည်ထောင်စုလုံခြုံရေးမှာရုရှားနဲ့တရုတ်တို့ကိုနံပါတ်1နဲ့2အကြီးမားဆုံးချိန်ချောက်မှုတွေအဖြစ်အမေရိကန်ဗိုလ်ချုပ်ကြီးတူကသတ်မှတ်ပြောဆိုလိုက်ပါရယ်ရုရှားဟာအမေရိကန်လုံခြုံရေးအတွက်အကြီးမားဆုံးချင်းချောက်မှုဖြစ်တယ်လို့ရေတပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကကြာတာပရီနေ့ကပဲပြောလိုက်တာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူလ်ရာဟ်မန်ဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်အားပေးကြတဲ့အတွက်လည်းအားလုံးကိုကျေးဇူးတင်ပါတယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.